ကျောတောင်နေချမ်းမှာတွားရောက်ပုံးခုအိတ်ဆက်ကြရပါတယ်လက်ရှိဖလူဆူမျိုးနယ်မှာရောက်နေတဲ့စစ်ကောင်စီရဲ့စစ်ရင်တွေဟာဘောလခဲဘက်ကိုစစ်ကြောင်းချစ်တဲ့နေပြီးတော့ဖလူဆူနဲ့ဘောလခဲကြားတောက်လျှောက်ကကျေးရွာပေါင်း၁၀ရွာထက်မနည်းဒေသခံထောင်ပေါင်းများစွာဒုက္ခရောက်နေကြတယ်လို့စစ်ဆောင်တအူကဗီဒီယိုကိုပြောပါတယ်
လက်ရှိစစ်ကောင်စီကသူ့ချင်းကဒီခုစစ်လေးကနေဘောလက်ထဲကိုထွက်ဖို့ကတော့လမ်းမှာသူတို့အဟာတာလောက်တော့အခုတော့ပြောတဲ့ဒီတခုအစုအဝေးယူပါပေါ့ယူပါလေကဥမာကလဲလေဗီဒဟာရီပြီးတော့ကလီလိုပြီးတော့ဒေါ်တဲခုပြီးတော့ဆလဲလို့ဆိုရင်အကလုံးရှောင်းရပါပေါ့တချို့ကတော့နေ့ဒီဆိုရင်ယူပါကိုပြလာတယ်ညကျတော့စစ်ဆောင်နည်းနည်းချောင်းရှိတဲ့တောင်ကြားထဲမှာတွားပြီးတော့အဲ့ရတာပေါ့
ကားကညမို့ချပါတော့လို့ဆိုတော့အညခုနှစ်နိုင်ရှိနေဆိုသူတို့ပတ်ပတ်လေလက်ပတ်ထုတယ်လေနက်ပတ်ထုတော့ဒီကလိုလာမပြစ်နိုင်အောင်အဲ့လိုပတ်ထုတော့ရွာပင်နာပင်နာလို့လက်ပတ်ထုလိုက်လေပြီးတော့သူတို့ကတော့ဆက်တော့ဘောလက်ထုတ်ပေါ့စစ်ဆောင်ကပြောဆိုသွားရဲ့စစ်လေးဆိုတာဖလူဆူမျိုးနယ်အခြေစိုက်တဲ့စစ်ကောင်စီရဲ့အမှတ်၁၄တန်းမြင့်စစ်လေးကြီးအကြောင်းပြောတာပါစစ်ကောင်စီတပ်တွေဟာအမှတ်၁ လဲလုံးကြီးရွာဒါလဲကြီးရွာတွေကလုံးလုံးမပြတ်နိုင်ကြဘူးလို့ဆိုပါတယ်စကောင်စီနဲ့ဝေးတဲ့နေရာတွေနေကင်းပဲအိမ်ကိုတစ်ချက်တစ်ချက်ပြန်လာကြည့်တဲ့သူတချို့ကတော့တောင်ရအလုပ်တွေပြေးလုကြပြီးညပိုင်းမှာတော်ထဲမှာပြန်ပြော့ပုန်းခိုကြရတယ်လို့ပြောပါရယ်။ဩဂုတ်လဇန်ပိုင်းကတည်းကဖရူဆူဘက်ကိုထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်တွေရဲ့စစ်ရင်တန်းအစီး60ထဲမှနေအဲ့ဒီအမှတ်14တန်းမြင့်စစ်လေးကျင်းအကြောင်းမှရောက်နေတာပါ။အဲ့ဒီကနေဘော်လခဲဖာဆောင်မဲဆဲဘက်ကိုထိုးစစ်ဆင်နိုင်မှုအစ်စ်ကောင်စီကကြိုးစားနေတာကြောင့်ကီနီဒီတာကန်ကာကွယ်ပူပေါင်းတပ်ဖွဲ့တွေနဲ့ဂျိုးကြအခုချိန်ထိနှစ်ဖက်ပစ်ခတ်တိုက်ခိုက်မှုတွေလည်းဖြစ်ပွားနေပါတယ်စစ်ကောင်စီကလည်းနဲ့ကြီးရီနဲ့ပစ်ခတ်တာအပြင်လေကြောင်းကပါအုံပြူပြီးဒေသခံတွေနေတဲ့ကြေးရွာတွေကိုတိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့ကနန်းခွီးခိုကြေးရွာမှာစစ်လေယာဉ်3စင်းလာပြီးတော့ဘုံကျဲတိုက်ခိုက်လို့ရွာကန်6ဦးထဲမှနေထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းစစ်ဆောင်တူကအခုလိုပြောပါတယ်
။ဟောလုံစရော့ပဲလုံစုံနဲ့တွားတစ်ခါကျရင်တွားနဲ့ဒီနဲ့လက်ပတ်ကျဲတာဟောဒီနန်းခွီးခိုမှာပတ်ကျဲတဲ့အရင်ကတော့ဟိုကဒီဒေသခါ၄၅၆ရောက်ထိတယ်ပြောတာပဲကျွန်တော်လည်းအဲ့ရွာဘင်းထဲမှာရှိတဲ့ဒါမဲ့ဒီကပုံစီလာတော့ပတ်ကျဲတော့ကွာလဲဟိုတရင်ယူလို့မရတော့လေကိုထွက်ကြည့်သူထွက်ကြည့်အဲ့လိုမျိုးပေါ့ဒါမဲ့ကျွန်တော်တရင်ရတာကတော့6ရက်9ရက်တော့ပြီလို့ထိတာပေါ့အသက်ဆုံးမှတော့မရှိပါဘူးလုံးစီတော့ဒီအစလေးတွေထိတာပေါ့
အခုရပိုင်းကီနီဒေတာနေတခြားနေဆက်မြို့နယ်တွေမှာစစ်ကောင်စီအင်အားပို့ပြီးတော့တိုးချထားပြီးစစ်ကြောင်းလှုပ်ရှားမှုတွေလုပ်တယ်လို့ဒေတာရင်းအခြေအနေကိုလေ့လာဆောင်ကြည့်နေတဲ့ကီနီလူခွင့်ကြီးကိုရဲ့တီထောင်သူကိုပညာ VOE ကိုပြောပါတယ
်စစ်ကောင်စီကပို့ပြီးတော့မှအခုလူဝင်အားတွေထပ်တိုးတယ်နောက်ဖက်ခုံဖက်ကိုလည်းအင်အားတွေထပ်ဖြည့်ထားတယ်နောက်ပြီးတော့မှဟိုရာတို့ပေါ့နော်နေပြည်တော်နဲ့ညီတဲ့ဟိုဖက်ချမ်းပေါ်ရတူဖက်မှာလည်းစင်အားတွေထပ်ပူအားရရှိတယ်ခုတချို့ဒီလောကဒီမော့စ်လောကနေပူဆူပူဆူကနေဘော်ကဲဖေကိုတွားနာနေအရင်တိုင်းပေါ့နော်တိုက်ပွဲတော့ရတိုင်းဖြစ်တယ်လင်းနေပုံကျတာတွေလင်းနေကြီးပစ်တာတွေတော့ရတိုင်းရှိတော့ပေါ့နော
်လက်တလုံးဖရူဆူဘော်ကဲဖက်ကစီရေးချီနေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမရှိသေးပါဘူးအဲ့ဒီဒေသမှာလှုပ်ရှားနေတဲ့ကီနီအမျိုးသားများကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတို့ကတော့စီရီအရာအဓိကကြရတဲ့နေရာတွေကိုစစ်ကောင်စီကနေမြေထိန်းချုပ်နိုင်မှုကြိုးစားလာတဲ့အတွက်ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့မကြမကြတိုက်ပွဲတွေဖြစ်ပွားနေတယ်လို့မကြသေးခင်ကပဲ VOE ကိုပြောဆိုထားပါတယ်ရှင်